စီဇိုင်မြို့နယ်အတွင်းစီရေးပြိပခါတွေဟာပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကစတင်ခဲ့တာမှာဒီကနေ့အထိဆိုရင်10ရက်ကျော်ကြာမြင့်လာပြီဖြစ်ပါတယ်။ဒီကနေ့နေ့လယ်အထိလဲလက်နက်ကြီးပစ်ခတ်တံတွေကြားနေရပြီးတော့မနေ့ကလေကြောင်းကဘုံကျဲတာတွေရှိခဲ့တယ်လို့30ရက်နေ့ကတော့တိုက်ပွဲပြင်းထန်ခဲ့ကြောင်းစီဇိုင်ဒေသခံက VOA ကိုပြောပါတယ
်။ခုနကကျွန်တော်အနမကွာလို့လက်ဖူတာကြားနေရပြီးတယ်။ဘယ်လိုလဲကြည့်တယ်လေ။ခုနတော့နေမကြားဘူးသူကလက်နက်ကြီးတော့ကြားနေရတယ်မင်းရတော့လေချီတော့ဘုံတော့ဆားလာ။ဘုံစရေပြင်းနေတယ်။စီဆိုင်ရည်ဒီဖဲဒီလီဒီပုံဒီဖဲကျော်မှာဖြစ်တယ်ပေါ့။အဲမှာကြည့်တယ်ပြင်းစမှာတော့မရတယ်လို့ပြောတာ။ပေါ်ဒီပီတပ်ဖြစ်ပေါ့
။စီဆိုင်အခြေစိုက်ခလာရ၄နှစ်၃နဲ့ခလာရ၄နှစ်၄တက်ရင်တွေမှာစစ်ကောင်စီတက်တဲ့ PNA ပအုပ်ပြည်သူစစ်တပ်တွေကနေရာယူထားပြီးတော့မြို့ကိုတော့ PNL နဲ့မဟာမိတ်တပ်တွေကထိန်းချုပ်ထားပါတယ်။PNL ကတော့ဇန်နဝါရီလ30ရက်နေ့မှာစီဆိုင်မြို့မြောက်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းစစ်ကောင်စီတပ်ဖက်ကအလောင်း50လောက်ကျန်ရှိခဲ့တယ်လို့လက်နက်50ခန်းသိမ်းဆည်းရမိကြောင်းသတင်းထုတ်ပြန်ထားပါတယ်။စီဆိုင်မြို့နဲ့စီဆိုင်မြို့နီးဝင်းကျင်ကကျေးရွာတွေမှာပိတ်မိနေသူတွေရှိသေးတာကြောင့်နေ့စဉ်လူရာနဲ့ချီပြီးတော့တွားရောက်ကယ်ဆယ်နေရကြောင်းလဲစီဆိုင်ဒေသခံကဆက်ပြောပါတယ
်။ပိတ်မိသူတွေရှိသေးတယ်၊ချုပ်အင်ပေါက်ဝဲရှိနေသေးတာပဲ။အင်းကတော့ရှင်တဲ့လူအဲ့တော့ပဲဒီကမ်းတဲ့လူတွေရှိသေးတယ်你那边你那边都结束了哩，也别对，如果要压得起个结下来呗，红衣的嘞都结了呗，绿的嘞都结了呗，怎么没变啊？怎么都结你家了？么结了我们家了，被你啊，被你一个疯疯的包包，本来在家一点都不好了，心里自己发呀。
စီဇန်တိုက်ပွဲတွေမှာ PNL ကတည်ယူလာတဲ့လက်နက်တွေကို PNO ပအုပ်ပြည်သူစစ်တွေကဟိုပုံးမြို့နယ်မှာဇန်နဝါရီလ22ရက်နေ့ကဖမ်းဆီးစစ်ဆေးရာကတိုက်ပွဲဆဖြစ်ခဲ့ပြီးတော့22ရက်နေ့မှာစီဇန်အနီးနောင်ထော်ရွာကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာပါ။ဇန်နဝါရီလ30ရက်နေ့ည8နာရီခန့်မှာတော့ကချင်ပြည်နယ်မြကျင်းသားမြို့စီတာပူရက်ကွက်မှာရှိတဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လနေအိမ်ရှိမှာပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုဖြစ်ပွားခဲ့တာကိုမြကျင်းသားမြို့ကန်တူက
ကျွန်တော်တော့ဒီတော့လာရှေ့လာလို့ပြောစီတာပေးနေတဲ့ဆောင်။ညာကညာနေတဲ့အိမ်ကတော့မဟုတ်တော့ဘူး။ဒီကောင်လည်းရှိရောဆောင်လေးကလေးကတော့ပတ်တော့ပါအဲ့ဒီညာဘုံပေါက်တယ်ညာကအဲ့ဒီအိမ်ကဒီတော့လာမလို့ရှိရရဆက်ပြီးရှိတာကိုဆက်ပြီးတော့ပြောပါမယ်။
လက်သေးတရခံကိုဖမ်းဆီးဖို့ထုတ်နိုင်တာတော့မရှိကြောင်းလဲဆက်ပြောပါရယ်ဒီပောက်ကွဲမှုဟာဇန်နဝါရီလ28ရက်နေ့ကဝိုင်းမော်မြို့နယ်ကပြည်သူ့စစ်ခေါင်းဆောင်တအူးနေအိမ်မှာစားတောက်ပွဲပြုလုပ်နေချိန်ပြစ်ခတ်တိုက်ခိုက်ခံရပြီးတဲ့နောက်ဖြစ်ပွားခဲ့တာလဲဖြစ်ပါတယ်ခင်ဗျာ